ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒ ရှိနေတာအမှန်ပဲဖြစ်ပေမဲ့ဒါဟာလူမျိုးတုံးတပ်ဖြတ်မှုတော့မဟုတ်ဘူးလို့ဆုံးဖြတ်လိုက်တဲ့အကြောင်းတနင်္လာနေ့ကအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကသတင်းတောက်တည်းရဲ့မေးမြန်းချက်ကိုဖြေကြားခဲ့တာဖြစ်ပါတယ
် Well, it's without question that they continue to face persecution. We did not determine that it was on the level of genocide.
ရိုဟင်ဂျာတွေဟာဖိနှိပ်မှုတွေကြုံတွေ့နေရတယ်ဆိုတာမေးခွန်းထုတ်เสียမလို့ပေမဲ့ကျွန်တော်တို့အနေနဲ့ဒါကိုလူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့အဆင့်လို့မသတ်မှတ်ပါဘူ
းအခြေလေပိုင်းကအီရတ်လီဗျာစီးရီးယားနိုင်ငံတွေနဲ့မြန်မာနိုင်ငံမှာလူမျိုးရင်းနဲ့ဘာသာရေးလူနည်းစုတွေအပါအဝင်အရသာပြည်သူတွေကိုပိတ်မှတ်ထားပြီးတိုက်ခိုက်မှုတွေဖြစ်ပေါ်နေတာဟာလူမျိုးတုံးတပ်ဖြတ်မှုကျွလွန်ရာရောက်မရောက်နဲ့ပတ်သက်ပြီးတွေးရှိချက်တွေကိုမတ်လ18ရက်နေ့ကနိုင်ငံသားရေးဌာနကအမေရိကန်လွှတ်တော်ထံကိုအစီရင်ခံစာတင်သွင်းခဲ့တာနဲ့ပတ်သက်လို့ဂျွန်ကာဘီကအခုလိုဆက်ပြီးပြောသွားပါတယ
် We were asked to make a determination on that it is in our report to Congress
ဒီလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်မရောက်ဆိုတာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအကဲဖြတ်ပေးဖို့အတွက်လွှတ်တော်ကတောင်းဆိုခဲ့တာဖြစ်ပါတယ်ကျွန်တော်တို့လွှတ်တော်ထံတင်သွင်းတဲ့အစီရင်ခံစာထဲမှာတွေ့ရှိချက်တွေကိုဖော်ပြထားပါတယ်
နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလွှတ်တော်ထံတင်သွင်းခဲ့တဲ့အစီရင်ခံစာမှာ DAESH လို့ခေါ်တဲ့ IS သွေးကြော်တွေဟာယေဇီဒီလူမျိုးတွေခရစ်ယာန်ဘာသာဝင်တွေနဲ့ရှီယာမွတ်စလင်တွေအပါအဝင်သူတို့ထိန်းချုပ်ထားတဲ့နယ်မြေတွေကလူအုပ်စုတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့အတွက်တာဝန်ရှိတယ်လို့ဆုံးဖြတ်ထားပါတယ်။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံမှာလည်းရိုဟင်ဂျာတွေအပေါ်မတရားပြုမှုတွေအတွက်အမေရိကန်အစိုးရအနေနဲ့အလွန်မင်းစိုးရိမ်မိတယ်လို့ဖော်ပြထားပါတယ်။မတ်လ18ရက်နေ့ကတင်သွင်းခဲ့တဲ့အစီရင်ခံစာမှာရခိုင်ပြည်နယ်ကရခိုင်ပြည်လူမျိုးနဲ့ရိုဟင်ဂျာတွေအကြားရှိနေတဲ့တဲမာမှုတွေပြိပက္ခတွေလူမှုရေးစီးပွားရေးအခြေအနေနှိမ်ကျမှုတွေနဲ့လူမျိုးစုနှစ်စုလုံးကိုအစိုးရရဲ့ကာလရှည်ကြာပြစ်ပယ်ခံထားရတဲ့ရလဒ်တွေကြောင့်စိုးရိမ်စရာအခြေအနေတွေဖြစ်နေတယ်လို့ဖော်ပြထားပါတယ်ဒါ့အပြင်ရိုဟင်ဂျာတွေဟာဥပဒေမဲ့ဖမ်းဆီးထိန်းသိမ်းခြင်းနှိပ်စက်ညှဉ်းပန်းခြင်းရွှေ့ပြောင်းသွားလာခွင့်နဲ့လွတ်လပ်စွာကိုးကွယ်ခွင့်တွေကန့်သက်ခံထားခြင်းအလောက်ကိုင်းခွင့်လန်းနဲ့လူမှုရေးဝန်ဆောင်မှုတွေရယူခွင့်မရှိခြင်းစတာတွေအပါအဝင်အစိုးရရဲ့ဖိနှိပ်မှုနဲ့ခွဲခြားဆက်ဆံမှုတွေကိုကြုံနေရတယ်လို့ဖော်ပြထားပါတယ်။အရက်ဖတ်မှာလည်းဗုဒ္ဓဘာသာအစွန်းရောက်ဖုံးတော်ကြီးတွေရဲ့မွတ်စလင်စံညီရေးတရားဟောပြီးတွေးထုတ်လှုပ်ဆောင်မှုတွေနဲ့ကြုံနေရပြီးရိုဟင်ဂျာတွေဒဏ်တူအခွင့်အရေးရဖို့အတွက်အခြားတိုင်းရင်းသားလူနည်းစုတွေအပါအဝင်ပြည်သူလူထုတွေရဲ့ထောက်ခံအားပေးမှုမရှိသလောက်ဖြစ်နေတယ်လို့ဖော်ပြထားပါတယ်2012ခုနှစ်ကရခိုင်ပြည်နယ်မှာရိုဟင်ဂျာအရက်သားတွေကိုပိတ်မှတ်ထားပြီးအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်ရပ်တွေအတွင်းမှာလူ200ဦးလောက်သေဆုံးပြီး34,000ကျော်အိုးမဲ့အိမ်ငယ်တွေဖြစ်ခဲ့ရတယ်လို့သိရှိထားပြီးအမေရိကန်နိုင်ငံသားရေးဌာနအနေနဲ့ဆက်လက်လေ့လာစုံစမ်းသွားမယ်လို့လည်းအစိုးရကဖော်ပြထားပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးချုပ် UNHCR ရဲ့ခန့်မှန်းချက်အရ2012ခုနှစ်ခရဲကရိုဟင်ဂျာ 36,000 လောက်အထိဟာပင်လယ်ပြင်ကိုဖျက်ချော်ပြီးအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးခဲ့ကြတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကအမေရိကန်နိုင်ငံအခြေစိုက် Simon Scott Center for Prevention of Genocide အဖွဲ့ကအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဖြစ်ပွားဖို့အန္တရာယ်ရှိနေတဲ့နိုင်ငံတွေကိုစာရင်းပြုစုပြီးထုတ်ပြန်လိုက်ရမှာမြန်မာနိုင်ငံကိုနိုင်ဂျီးရီးယား၊ဆူဒန်၊အာဖဂန်နစ္စတန်နဲ့တောင်ဆူဒန်စတဲ့နိုင်ငံတွေရဲ့အထက်မှာထားပြီးဘေးအန္တရာယ်အရှိဆုံးနံပါတ်1နိုင်ငံအဖြစ်သတ်မှတ်ဖော်ပြခဲ့ပါတယ်။